မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုမှန်နင်းစီနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ
်သတို့ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မှန်နင်းစီပါ
ဘလို့အကြောင်းကြီးငယ်ကိစ္စမဆိုလူဘဝလှုပ်ဆောင်ချက်များမှမဆိုအချင်းကြီးတရရဲ့အတွက်ပံ့ပိုးကူညီမဆမှုဆိုတာလိုအပ်ပါတယ်ပံ့ပိုးကူညီမှုလည်းကောင်းမယ်တစ်ဖက်ကလှုပ်ဆောင်မှုကလည်းကြိုးစားမယ်ဆိုရင်အချင်းတို့အတွင်းမှာခီးတစ်ခုကိုလင်းလင်းမြန်းမြန်းပေါက်ရောက်နိုင်ပါလိမ့်မယ်ဒီလိုမှမဟုတ်ပဲပံ့ပိုးကူညီမှုမရှိဘဲမိမိရဲ့အစွမ်းအစားနဲ့သာကြိုးစားအားထုတ်နေမယ်ဆိုရင်အချင်းတိုင်းတာတစ်ခုအထိပေးဆက်နေကြရတာအခုခေတ်ရဲ့ခရီးစီကြောင်းအခြေအနေမှာတည်ဟပ်နေပါတယ်ဘယ်နေရာမှာမဆိုပံ့ပိုးမှုမရှိလို့ကတော့ရောက်တဲ့နေရာအထိမရောက်နိုင်တာရောက်ပါတော့ညာလေအချိန်များစွာပေးဆက်ရင်းနှီးခဲ့ကြရတာပင်မမှုများစွာနဲ့ရုန်းကန်လှူရှားခဲ့ကြရတွေဒွန်တွဲပြီးရှိတတ်ပါတယ်တစ်တပင်ကောင်းငဲ့တောင်းနားနိုင်နေဆိုတာတို့ရေမြင့်လေကြာတင့်လေဆိုတဲ့စကားပုံတွေဟာပံ့ပိုးမှုနဲ့ပတ်သက်တဲ့စကားပုံတွေဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာတော့ပံ့ပိုးမှုနဲ့သက်ဆိုင်တဲ့သဘောသဘာဝလေးတွေကိုထိတွေ့ခံစားမိသလောက်သောတာရှင်ပရိသတ်တွေနဲ့အတူမျှဝေခံစားကြည့်ကြအောင်လားခင်ဗျာ။တစ်ချိန်လုံးကမိတ်ဆွေတစ်ယောက်ကပြောပြပူပါတယ်။လူတယောက်ဟာလုပ်ငန်းတစ်ခုကိုလုပ်တော့မယ်ဆိုရင်အဲ့ဒီလုပ်ငန်းရဲ့သဘောသဘာဝကိုနားလည်တတ်ကြဖို့လိုအပ်ပါတယ်တဲ့အဲ့ဒါကိုသိဖို့လိုအပ်တယ်လို့အဲ့ဒီလုပ်ငန်းရဲ့အကြောင်းအရာကိုနားလည်လာအောင်လေ့လာဖို့ဆိုတာကိုယ်တိုင်အချိန်များစွာပေးဆက်ဖို့လိုပါတယ်ဒါကြောင့်လဲလုပ်ငန်းတစ်ခုကိုစလုပ်ဖို့အချိန်ပေးပြီးကြံ့ကြာစေနိုင်ပါတယ်ဒီလိုမှမဟုတ်ပဲလုပ်ငန်းသဘောသဘာဝကိုတော်တန်ရုံလေ့လာပြီးအဲ့ဒီကိုလုံးမဲ့လုပ်ငန်းရဲ့သဘောတွေကိုကျွမ်းကျင်တဲ့သူတွေစီကအကူအညီယူတာမျိုးလက်တွဲပြီးလှုပ်ဆောင်တာမျိုးနဲ့အတူလှုပ်ဆောင်မယ်ဆိုရင်တော့လုပ်ငန်းလဲဖြစ်ပညာဘူးရုသလဲစီးပူပြီးဖြစ်ကအချိန်တိုတွင်တိုးတက်လာနိုင်ပါလိမ့်မယ်ဆိုလိုတာကပညာဘူးရုသရှိသူနဲ့ငွေရှင်တို့ပူးပေါင်းပြီးအတူတကွလှုပ်ဆောင်မှုမျိုးပါပဲအဲ့ဒီအခါမှာပံ့ပိုးမှုဆိုတာလိုအပ်ပါတယ်ပညာရှင်ရဲ့လိုအပ်ချက်ကိုအလုပ်ရှင်လုပ်ငန်းရှင်ကပံ့ပိုးကူညီရမှာဖြစ်တယ်လို့လုပ်ငန်းရှင်ရဲ့လိုအပ်ချက်ကိုလည်းပညာရှင်ကပေးဆက်ကြရမှာဖြစ်ပါတယ်။ကိုင်းကျွမီကျွန်းကိုင်းမီဆိုသလိုပေါ့။ဒါမှလည်းလုပ်ငန်းသဘောသဘာဝအရတိုးတက်မှုကိုစီရှိမှာဖြစ်ပါတယ်။ဘလို့လုပ်ငန်းနယ်ပယ်မှာမဆိုစီးပွားရေးနယ်ပယ်မှာမဆိုဒါမျိုးတွေကိုတွေးကြုံရစမြဲပါ။ပညာရှင်အတွက်လည်းအချိန်တိုအတွင်းအစစ်မြစ်မလာနိုင်တယ်လို့လုပ်ငန်းရှင်အတွက်လည်းအချိန်တိုအတွင်းအကျိုးခံစားခွင့်တွေရှိတတ်လာလို့ပါ
တိုင်းပြည်တစ်ပြည်တိုးတက်ကောင်းစားဖို့အတွက်ဆိုရင်ရေကန်မြေကန်ကောင်းဖို့နဲ့ခံယူချက်စစ်မှန်တဲ့အတတ်ပညာရှင်ကောင်းတွေကိုလိုအပ်ပါတယ်ဥပမာရေကန်တကန်ထဲမှာငါးတွေရှိမယ်အဲ့ဒီငါးတွေကိုရဖို့မိမိလက်ကိုပဲအားကိုးပြီးလိုက်ဖမ်းနေမယ်ဆိုရင်ပန့်ပုံမှုအထောက်အကူပစ္စည်းမရှိဘူးဆိုရင်မိကျင်ရင်တော့မိမယ်ဒါပေမဲ့ကြာမယ်နဲမယ်ငမရတဲ့တစ်ချောင်းနဲ့သာပံ့ပိုးမှုရှိရင်ငါးပို့မိမယ်ပို့အချိန်တူမယ်ငါဖန်ပိုက်ကုန်နဲ့သာဆိုရင်ငါးတွေများစွာပို့မိမယ်ဒီလိုသဘောမျိုးကိုဆိုလိုတာပါအာကစားလောကရဲ့အမြင်နဲ့ကြည့်မယ်ဆိုရင်လေဘောလုံးအာကစားဆိုပါတော့တစ်ဖက်နဲ့တစ်ဖက်ရှင်ကြံကြရမှာဂိုးသွင်းပြီးအနိုင်ရယူနိုင်ဖို့တဦးနဲ့တဦးပံ့ပိုးကူညီမှုလိုအပ်ပါတယ်ပံ့ပိုးမှုကောင်းမယ်စူးစမ်းမှုစွမ်းရည်လည်းပြည့်စုံရင်အနိုင်ရဖို့နှိစက်ပါတယ်တိုက်စစ်မှုတွေဂိုးသွင်းနိုင်ဖို့အလေတန်းနဲ့နောက်တန်းကပံ့ပိုးပေးရတယ်လို့ပေါ့ရှင်စီးရဲသဘောအရာကြည့်မယ်ဆိုရင်လေတစ်ချိန်လုံးကဖုံးမိနေလာတောက်ခဲ့တဲ့နပိုလီယံရဲ့စစ်တပ်ဟာရုရှားတွေကိုဆောင်းတွင်းကာလမှာဝင်ရောက်တိုက်ခိုက်တယ်နောက်ဆုံးစစ်ပွဲအောင်နိုင်ပြီးမြို့တော်တွင်ကိုသိမ်းပိုက်နိုင်ခဲ့ပေမဲ့လို့ရာသီဥတုဒဏ်ကြောင့်နောက်ပိုင်းပံ့ပိုးမှုတွေပြတ်တောက်ခဲ့ရပြီးစစ်ပြန်ရှုံတဲ့အထိကြုံတွေ့ခဲ့ရပါတယ်။ဒါဟာပံ့ပိုးမှုအဓိကကျတာကိုမိမောင်းထုတ်ပြတာပဲဖြစ်ပါတယ်။အိမ်ဆောင်ရေးမှလည်းဆွေရစကားရှိတယ်မဟုတ်လား။စီးတဲ့ရေဆဲတဲ့ကတဲ့နဲ့ဒီစကားကိုကြားဘူးကြမှာပါ။အိမ်ဆောင်ဦးစီးရှာဖွေသမျှဇနီးကောင်းကစိစနစ်တကျစီမံတဲ့ချင်းမျိုးကိုဆိုလိုပါတယ်။ဒါမှလည်းတာရတဲ့အိမ်ဆောင်တိုးတက်မဲ့အိမ်ဆောင်မျိုးဖြစ်လာမှာပါ။ဒါမှမဟုတ်ရင်တော့အိပ်ပေါက်နဲ့ဖားကောက်ဆိုတဲ့လိုမျိုးဖြစ်နေခဲ့ရင်လုံးချလေလိုက်နေမှာပါပဲ
။လူမဆွမ်းနဲ့မှစိုင်းကောလို့ချုပ်မော်ရောက်ဆိုတဲ့စကားပုံတွေလည်း ပံ့ပိုးမှုကိုဖော်ပြခြင်းပဲဖြစ်ပါတယ်။အနုပညာနယ်ပယ်ကိုပြန်သုံးသပ်ကြမယ်ဆိုရင်လည်းအခုလိုတွေ့ရမှာပါ။မင်းသားတစ်လက်မင်းသမီးတစ်လက်မင်းသားမင်းသမီးတွေအောင်မြင်ဖို့ထင်ပေါ်လာဖို့ဆိုတာဒရိုက်တာကစဇာညွန်ကြီးဆရာဇက်ဖို့ဇက်ရံတွေရဲ့ကူညီပံ့ပိုးမှုဆက်မှုပိုင်းဆိုင်ရာဝန်ထမ်းတွေရဲ့စူးစမ်းပါဝင်ပံ့ပိုးမှုတွေကြောင့်သာဖြစ်ပါတယ်။ဒီနေရာမှာထုတ်လုပ်သူတွေရဲ့ကဏ္ဍကလည်းပံ့ပိုးခြင်းနဲ့သက်ဆိုင်ပါတယ်။ကျွန်တော်တို့ကျောင်းနေဖက်တကယ်ချင်းတယောက်အကြောင်းပြောပြခြင်းပါတယ်။သူကတော့ဓမ္မပညာစီးပူးနေတဲ့သူတယောက်ပါ။သူမှမိသားစုရှိတယ်။ကလေးတွေနဲ့ရန်ကုန်မှာလာနေပြီးခက်ခက်ခဲခဲဓမ္မပညာကိုစီးပူးနေတဲ့သူပါ။ထောက်ပံ့ကူညီပေးမဲ့သူ၊ပံ့ပိုးပေးမဲ့သူ၊လိုအပ်ပေမဲ့လို့ယုံကြည်မှုတစ်ခုထဲနဲ့ပဲဓမ္မပညာရက်ကိုဆက်လက်ပြီးတည်ယူနေခဲ့တာပါ။မိသားစုစာဝတ်နေရေးအခက်အခဲလမ်းစရိတ်စာအုပ်စာတန်းစရိတ်ကစလို့သူခင်ဗျာအချိန်တိုင်းတွေးပြီးတော့ရင်တမမနဲ့ကြောင်းတက်နေနေရတဲ့အခြေအနေပါပံ့ပိုးမှုဆိုတာကလည်းမှုံဝါးဝါးပါပဲမရေရာမသေးချာသေချာတာတစ်ခုကတော့ကိုယ်စိတ်ကိုပြန်ပံ့ပိုးပြီးအားတင်းကရှေ့ဆက်နေစေတာပါပဲသူကပြောဥပါတယ်ကိုကုကိုပဲအားပေးနေရတယ်ဒါပေမဲ့ဖယားသခင်စီကပံ့ပိုးမှုတော့ရပါတယ်လို့ပြောပြဥပါတယ်ကျွန်တော်ကိုနိုင်ကလည်းသူ့လိုပါပဲသူမချားနာပါဘူးအလောက်ไก่ကိုဆွလွန့်ပြီးဓမ္မပညာကိုတကယ်တမ်းအချိန်ပြည့်တည်ယူတဲ့အခါကျတော့မိသားစုအရေးကိစ္စတွေကဒုတယ်ကြီးမားလာပါတယ်ဒါပေမဲ့လည်းဖျားရှိပါတယ်ဆိုတဲ့အသိနဲ့ရှေ့ဆက်ပြီးစူးစမ်းနေနေခဲ့ပါတယ်ဖျားသခင်ကပြောပြပါတယ်လက်ဖြန်နေအတွက်မစိုးရိမ်နဲ့လက်ဖြန်နေသည်တင့်အတွက်စိုးရိမ်လိမ့်မယ်လို့ပြောပြထားပါပါတယ်လူများစွာပညာအလင်းရနိုင်ဖို့အလိမ္မာစာမာရှိဆိုသလိုပံ့ပိုးတဲ့စာအုပ်တွေလိုအပ်ပါတယ်။အဲဒီဉာဏ်ပညာတွေကိုပံ့ပိုးတဲ့စာပေတွေကိုနားလည်နိုင်ဖို့သင်ကြားပေးမဲ့ဆရာသမားတွေရဲ့ပံ့ပိုးမှုလိုအပ်ပါတယ်။အဲဒီပံ့ပိုးတဲ့ဆရာသမားတွေရဲ့ဘဝရတည်နိုင်မှုအတွက်တော်လျော်တဲ့ကုညီထောက်ပံ့ပံ့ပိုးမှုတွေများစွာလိုအပ်ပါတယ်။ဒါမှလည်းအားလုံးသောသူတွေဟာယဉ်မှန်းချက်ခီးကိုအောင်မြင်နိုင်ကြမှာဖြစ်ပါတယ်။
ချို့သောသူတွေကတော့ဒီလောကမှာစိုးရိမ်မှုများစွာနဲ့ရုန်းကန်လှုပ်ရှားနေရတဲ့အချိန်မှာတချို့သူတွေကတော့တက်တောင့်တက်တာနဲ့အဆင်ပြေနေကြတဲ့သူတွေများကြီးရှိပါတယ်။ဘလို့ပဲဖြစ်ဖြစ်လူသားမှန်ရင်လူသားအချင်းချင်းစာနာထောက်ထားတဲ့ပံ့ပိုးမှုတွေရှိကြပါတယ်။ကမ္ဘာပေါ်မှာလည်းဒုက္ခရောက်သူတွေအတွက်ပံ့ပိုးကူညီတဲ့အဖွဲ့အစည်းတွေများစွာရှိပါတယ်။အခုဆိုရင်ကမ္ဘာမှာချမ်းသာဆုံးစီးရင်ဝင်တဲ့ IT ပညာရှင် Bill Gates နဲ့အိန္ဒိယကတထေးကြီးတို့ဟာသူတို့ရဲ့ပိုင်ဆိုင်မှုတစ်ဝက်ကိုကမ္ဘာအချို့ပြုလုပ်ငန်းအဖြစ်ပံ့ပိုးကူညီဖို့ဆုံးဖြတ်ရုံမကအခြားလုပ်ငန်းရှင်ပုဂ္ဂိုလ်ကြီးတွေကိုပါစီးရုံလှုံ့ဆော်မှုကိုပြုနေပြီဖြစ်ပါတယ်။ဒီလိုကြားသိရတာကမ္ဘာကြီးအတွက်မင်္ဂလာတစ်ပါးပါပဲရှင်။ခရီးသမားကျန်းစာထဲမှာလည်းဖော်ပြထားပါတယ်။လူဆိုတဲ့ကိုယ်ခန္ဓာကိုအင်္ဂါအများနဲ့ဖွဲ့စည်းထားပါတယ်။အဲ့ဒီအင်္ဂါရက်တွေရဲ့တစ်ခုချင်းရဲ့အသုံးဝင်မှုတွေကိုအချင်းချင်းပံ့ပိုးမှုလိုအပ်မှုတွေကိုဖော်ပြထားပါတယ်။ကိုရင်သူဩဝါဒစာခန်းကြီး7ကိုသည်အင်္ဂါတစ်ခုတည်းရှိသည်မဟုတ်အများရှိသည်ဖြစ်၍ခြေကငါသည်လက်မဟုတ်သောကြောင့်ကိုနှင့်မဆက်ဆိုင်ဟုဆိုလျှင်ထိုသို့ဆိုသောကြောင့်မဆက်ဆိုင်သည်မှန်သလား။နားကလည်းငါသည်မျက်စိမဟုတ်သောကြောင့်ကိုနှင့်မဆက်ဆိုင်ဟုဆိုလျှင်ထိုသို့ဆိုသောကြောင့်မဆက်ဆိုင်သည်မှန်သလား။တကူလုံးသည်မျက်စိဖြစ်လျှင်အဘယ်သို့ကြားနိုင်မည်နည်း။တကူလုံးသည်နားဖြစ်လျှင်အဘယ်သို့နမ်းနိုင်မည်နည်း။ယခုမူကားဖျားသခင်သည်အလိုတော်ရှိသည့်အတိုင်းအင်္ဂါများအသီးအသီးတို့ကိုကို၌စီရင်ခန့်ထားတော်မူ၏ထို့မှတပါအင်္ဂါအပေါင်းတို့သည်အင်္ဂါတစ်ခုတည်းဖြစ်လျင်ကိုသည်အဘယ်မှရှိလိမ့်မည်နည်းယခုတွင်အင်္ဂါအများရှိလျက်နှင့်ကိုတစ်ခုတည်းရှိ၏မျက်စိကတင့်ကိုငါအလိုမရှိဟုလက်ကိုမဆိုရထိုနိတုဥကောင်းကတင်တို့ကိုငါအလိုမရှိဟုခြေတို့ကိုမဆိုရထိုမြမကအာနေဟန်ရှိသောအင်္ဂါတို့သည်တာ၍အသုံးဝင်ကြ၏အတရေနေဟန်ရှိသောအင်္ဂါတို့အားလည်းတာ၍ကြီးသောအတရေကိုပေးတတ်၏ကိုခန္ဓာ၌အချင်းချင်းကွဲပြားခြင်းမရှိဘဲအင်္ဂါများတို့သည်အချင်းချင်းသူ့ကိုကိုနှင့်အမျှသတိပြုစေခြင်းကဖျားသခင်သည်ကိုခန္ဓာကိုမျှစေ၍ရုပ်သောအင်္ဂါအားတာ၍များသောအတရေကိုပေးတော်မူ၏တို့ဖြစ်၍အင်္ဂါတစ်ခုတည်းဆင်းရဲခြင်းကိုခံရလျင်အင်္ဂါအပေါင်းတို့သည်အတူခံရကြ၏အင်္ဂါတစ်ခုသည်ချီးမြှောက်ခြင်းကိုခံရလျင်အင်္ဂါအပေါင်းတို့သည်အတူဝမ်းမြောက်ကြရ၏လို့ဖော်ပြထားပါသည်ဒါကြောင့်မလို့ကျမတို့တွေလည်းရှိတဲ့နေရာမှာသူတစ်ပါးအတွက်အကောင်းဆုံးပံ့ပိုးပေးနိုင်တဲ့နေရာဖြစ်နိုင်ကြပါစေရှင်ခိုင်မာ၍
We will not fight till long enough. day.